မင်္ဂလာညနေခင်းပါသောတာရှင်များရှင် POA မြန်မာပိုင်းစီစဉ်ရ2018ခုနှစ်ဇန်နဝါရီလ9ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ7925ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတနဲ့တွေ့ဆုံမေးမြန်းနိုင်ဖို့အထူးစုံစမ်းရေးမှူးကကြိုးစားနေပါတယ်။တောင်ကိုရီးယားမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကိုတော့ကိုယ်စားလှယ်အဖွဲ့ဆီလွတ်ဖို့မြောက်ကိုရီးယားကကမ်းလှမ်းလိုက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပြီရှင်။မငိမ့်ချနိုင်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှုဆက်ခိုင်မွန်ဂိုဒေသမှာမြမဆမရော area ပိုင်းမြေ area အတွင်ထင်းကွေရှာတဲ့ရွာသား၅ဦးမြင်မြုပ်မြေမြုပ်မိုင်းနှစ်ကျိန်နေမိတာကြောင့်ထိခိုက်ဒဏ်ရာရသွားပါတယ်
။နောက်တော့တစ်ခေါက်ပြန်တက်နေမိရကတော့ကျွန်တော်ဆရာတယောက်ကလည်းဘယ်လိုကြံကြည့်ရလဲ။ဆက်လက်ရတာပေါ့နော်။ဒီတယောက်ကတော့တော်တော်လေးအခြေအနေ
မွန်ဂိုဒေသခံတို့ပြောသွားတာပါရှင်။တရင်ပြေဆုံးကတော့မကြခင်ကြမှာပါ။ဒါအပြင်ဖန်ဆီးခံရတဲ့ Riders တရင်ထောင်တို့ကိစ္စဟာစိုးရင်စရာကောင်းတဲ့အခြေအနေဖြစ်ပြီးသူတို့ကိုပြန်လွတ်ပေးဖို့တောင်းအောင်ဆန်းစုကြည်စီကို EU တန်အမတ်ကြီးကစာပေးဖို့တောင်းဆိုလိုက်တဲ့တရင်နဲ့ဒီကနေ့စတင်လိုက်တဲ့တောင်မြောက်ကိုရီးယားထိပ်သီးစီးပွဲပွဲကိုတစ်ကမ္ဘာလုံးကစောင့်ညင်နေကြတဲ့တရင်ဆောင်မတွေကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်သီးရောက်တရင်တွေကိုမတင်ငင်ထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးကသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံမေးမြန်းခွင့်အလားအလာနဲ့ပတ်သက်ပြီးသမ္မတရဲ့တရားရုံးအဖွဲ့နဲ့ဆွေးနွေးခဲ့ပါတယ်။နှစ်ဖက်တို့ပြီးခဲ့တဲ့လကတွေ့ဆုံခဲ့ကြပြီးဒီကိစ္စနဲ့နီးစပ်သူတွေအစိုးရတော့ဖြစ်နိုင်ခြေရှိတဲ့တွေ့ဆုံမေးမြန်းမှုနဲ့ပတ်သက်ပြီးအတိအကျဘာမှမရှိသေးဘူးလို့ပြောပါတယ်။ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲဟောင်းရောဘတ်မူလာရဲ့လက်နက်ကြီးကြာမြင့်နေပြီဖြစ်တဲ့စုံစမ်းစစ်ဆေးမှုအတွင်းအခုချိန်ထိတော့လူပုဂ္ဂိုလ်၄ဦးကိုဆွဲချက်တင်ထားပြီးဖြစ်ပါတယ်။ဒီထဲမှာသမ္မတထရန့်ရဲ့မဲဆွယ်စည်းရုံးရေးမှုအဖြစ်တာဝန်ယူခဲ့ဘူးသူပေါ်မနက်ဖို့နဲ့သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းတို့လည်းပါဝင်ပါတယ်။ FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုယာရုကထုတ်လိုက်ပြီး FBI ရဲ့လုပ်ငန်းတာဝန်တွေကိုသမ္မတထရန့်ကပိတ်ပင်ဟန်တာဖို့ကြိုးစားခဲ့သလားဆိုတာကိုလည်းစုံစမ်းရေးမှူးတွေကရှာဖွေကြမှာပါ။အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအင်ဘူရော၈နေ Time Cop ကမှတ်ချက်မပေးပေမဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောဆိုခဲ့ပါတယ်။ဒီမိုကရက်သမ္မတလောက် Hillary Clinton ကိုအထင်နာစေပြီး Trump ကိုကူညီနိုင်ဖို့အတွက်ရုရှားတို့ကအမေရိကန်ရွေးကောက်ပွဲကိုပြစ်မှတ်ထားလှုပ်ရှားဆောင်ရွက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကပြီးခဲ့တဲ့နှစ်ကကောက်ချက်ချထားတာပါ။သမ္မတထရန့်ကတော့သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆက်နွယ်မှုတွေကိုအကြီးအကဲညှင်းဆို့ထားပြီးပြီးခဲ့တဲ့စနေနေ့ကတော့ပေါင်းကြံခဲ့တာလည်းမရှိဘူး။ရာဇဝတ်မှုကျူးလွန်ခဲ့တာလည်းမရှိဘူးလို့ပြောဆိုခဲ့ပါတယ်ရှင်
။ရှီလာမှာကျင်းပမဲ့ပျုံချမ်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲကိုအစိုးရကိုယ်စားလှယ်အဖွဲ့ဆေးလွတ်ဖို့မြောက်ကိုရီးယားနိုင်ငံကကမ်းလှမ်းခဲ့တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောကြလိုက်ပါတယ်။တောင်ကိုရီးယားနဲ့မြောက်ကိုရီးယားတာဝန်ရှိသူတွေနှစ်နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ဒီကနေ့တွေ့ဆုံခဲ့စဉ်အတွင်းမြောက်ကိုရီးယားဘက်ကအဲ့လိုခန့်မှန်းခဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီ9ရက်နေ့မှာစတင်မဲ့ပျုံချမ်းဆောင်ရသည့်အိုလံပစ်ပွဲတော်ကိုမြောက်ကိုရီးယားနိုင်ငံဘက်ကအစင်းမြင့်အရာရှိတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့အပါအဝင်အောက်စားသမားတွေနဲ့ဗဟိုနဲ့အလားပြဖြောပြမဲ့အဖွဲ့ကိုလည်းဆေးလွတ်ဖို့ကမ်းလှမ်းခဲ့ကြောင်းနိုင်ငံပြန်လည်ပေါင်းစည်းရေးဒုဝန်ကြီးချွန်ဟေဆောင်းကဆုံးမြမှာရှိတဲ့သတင်းတော့တွေကိုပြောကြားခဲ့ပါတယ်။ဒါပြင်1950ကနေ53ခုနှစ်အတွင်းကိုရီးယားစစ်ပွဲအတွင်းမှာကွဲကွာသွားခဲ့ကြတဲ့မိသားစုဝင်တွေနောက်တစ်ကြိမ်ပြန်လည်ပေါင်းစည်းရေးကိုလည်းရှေ့လာမှာကြောက်မဲ့တရုတ်နှစ်သက်ကူကာလအတွင်းမှာလှုပ်သွားဖို့တောင်ကိုရီးယားဘက်ကကမ်းလှမ်းခဲ့တယ်လို့သူကပြောပါတယ်။ဒါပြင်ပျုံချမ်းဆောင်သည့်အိုလံပစ်အကစားပွဲတော်ဖွင့်ပွဲအတွင်းမှာနိုင်ငံအကစားသမားတွေအတူတွဲပြီးတော့ချီတက်လမ်းလျှောက်ဖို့ကိုလည်းတောင်ကိုရီးယားဘက်ကကမ်းလှမ်းထားပါတယ်။ဒီကနေ့ဆွေးနွေးပွဲကတော့နိုင်ငံနယ်စပ်မှာရှိတဲ့ပမောင်ဂျုံအပြည့်အကျေးရွာမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအတွင်းဆယ်စုနှစ်နှစ်ခုနီးပါးနေထိုင်ကြတဲ့ El Salvador နိုင်ငံသား26,000ကျော်ကိုပေးထားတဲ့ယာယီအကာအကွယ်ပေးမှုတက်တန်တိုးပေးရေးကိုအမေရိကန်အစိုးရကရပ်ဆိုင်းတော်မှာဖြစ်ကြောင်းအစိုးရကြီးတန်းတာဝန်ရှိသူတွေကမနေ့တနင်္လာနေ့မှာပြောပါတယ်။2001ခုနှစ်မြင်းကလေးကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့ပြီးတဲ့နောက်အမေရိကတိုက်အလဲပိုင်းနိုင်ငံကနေရောက်လာကြတဲ့လူထောင်ပေါင်းများစွာကိုပေးထားတဲ့TPS လို့ခေါ်တဲ့ယာယီအကာအကွယ်ပေးမှုကို2019ခုနှစ်စက်တင်ဘာလ9ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။ အဲ့ဒီနေ့ရောက်တဲ့အခါကျရင်အမေရိကန်ပြည်ထောင်စုအတွင်းဆယ်စုနှစ်နှစ်ခုနီးပါးတရားဝင်နေထိုင်အလုပ်လုပ်ကိုင်တဲ့သူတွေဟာအရင်က TPS ယာယီအကာအကွယ်ပေးမှုမရခင်ကလို့အကျုံးဝင်နေအောင်မယ်ဆိုရင်တာမန်ရွှေ့ပြောင်းနေထိုင်သူတွေအဖြစ်ကိုရောက်ရှိသွားမှာဖြစ်ပြီးကာကွယ်မှုရရှိတော့မှာမဟုတ်ပါဘူးအဲ့ဒီလိုပြန်ဖြစ်မယ်ဆိုရင်သူတို့အနေနဲ့တခြားတာမန်ရွှေ့ပြောင်းနေထိုင်သူတွေလိုအလုပ်လုပ်ခွင့်မိသားစုနဲ့အတူနေထိုင်ခွင့်စတဲ့ဗီဇာအခွင့်အရေးမျိုးလျှောက်ထားခွင့်ရှိမှာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကြောင့်အယ်ဆာဗေဒိုနိုင်ငံသားတချို့အထောက်ထားမဲ့နေထိုင်သူတွေလိုဖြစ်သွားနိုင်ပြီးချက်ချင်းပြန်ပို့ခံရမဲ့အခြေအနေမျိုးလည်းဖြစ်သွားနိုင်ပါတယ်ရှင်
2018နှစ်တက်ကိုကူးပြောင်းတာရပ်ပိုင်းသာရှိသေးပေမဲ့2020မှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲကသတင်းစာခေါင်းကြီးပိုင်းတွေမှာစတင်နေရာယူနေပြီဖြစ်ပါတယ်2020ရွေးကောက်ပွဲမှာရုပ်သံမီဒီယာလုပ်ငန်းတွေနဲ့ချမ်းသာလာခဲ့တဲ့ကမ္ဘာကျော်ဂရေးကျွဲတထေးမကြီး Oprah Winfrey အနေနဲ့သမ္မတ Trump ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြင်းနဲ့ပတ်သက်ပြီးတော့ဒန်လာနေကသမ္မတရဲ့ Air Force One လင်းပေါ်မှာမေးမြန်းတဲ့အခါမှာအင်မီတော်ဒုတိယပြောခွင့်ရ Hogan Jitley ကသူတို့အနေနဲ့ Oprah Winfrey ပဲဖြစ်ဖြစ်တခြားဘသူတဦးတယောက်ပဲဖြစ်ဖြစ်ဒီစိန်ခေါ်မှုကိုလက်ခံကြိုးဆိုသွားမှာဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်အသက်63နှစ်ရှိဖြစ်တဲ့ Oprah Winfrey ဟာသူ့အနေနဲ့သမရအဖြစ်ဝင်ရွေးခံမယ်လို့တော့တရားဝင်ကြေညာခြင်းတော့မရှိသေးပါဘူးဒါမဲ့လည်းတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွှေကမ္ဘာလုံးရုပ်ရှင်ထူးချွန်စုပြီးပွဲအခမ်းအနားအတွင်းမှာသူပြောခဲ့တဲ့မိန့်ခွန်းကြောင့်လာမယ့်2020ရွေးကောက်ပွဲမှာ Oprah Winfrey အနေနဲ့ Democrat Party ကိုယ်စားလှယ်လောင်းအနေနဲ့သမ္မတရွေးကောက်ပွဲဝင်လာနိုင်တယ်ဆိုပြီးတော့မီဒီယာတွေကခံမှန်းလာနေကြတာဖြစ်ပါတယ်။ Oprah Winfrey ကအဲ့ညာကပြောခဲ့တဲ့မိန်ကွန်းကိုသမ္မတ Trump တွေ့လာဆိုပြီးသတင်းတောက်ကမေးတဲ့အခါမှာလဲသူ့အနေနဲ့မသိဘူးလို့အင်မီရောဒုတိယပြောခွင့်ရ Jitley ကပြောပါတယ်။ Winfrey အနေနဲ့သမ္မတရွေးကောက်ပွဲအစီအစဉ်ရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့စင်နောက်မှာသူမကိုမေးတဲ့အခါမှာ Winfrey ကအစီအစဉ်မရှိဘူးလို့ပြောခဲ့ပါတယ်။ဒါပေမဲ့လဲ Winfrey အနေနဲ့သမ္မတဝင်ရွေးခံဖို့စဉ်းစားနေတယ်လို့သူမနဲ့နီးစပ်သူတွေကိုကိုးကားပြီးတော့တင်လာနေကဖော်ပြခဲ့ကြပါတယ်ခင်ဗျာ
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။တရုတ်နိုင်ငံရှိဘက်ကန်ယူတန်းမှာလွန်ခဲ့တဲ့3ရက်ကတရုတ်ကုန်တင်သင်းမော့နဲ့တိုက်ပိတ်ခဲ့တဲ့အီရန်ရှင်နဲ့တင်သင်းမော့ကတော့အရှေ့တရုတ်ပင်လယ်ပြင်ထဲမှာမီးလောင်နေဆဲဖြစ်ပါတယ်။ပနမမှတ်ပုံတင်ရှင်နဲ့တင်သင်းမော့ဆန်ချိုင်းပေါ်မှာမီးလောင်နေတာကိုအရေးပေါ်ရှင်နေနဲ့မီးငိမ့်တက်ရေးနဲ့ပျောက်ဆုံးနေတဲ့သင်းမော့သားတွေရှာဖွေရေးလုပ်ငန်းတွေကတော့သင်းမော့ပြက်ပေါ်ကအစိတ်အတောက်အခိုးအငွေ့တွေနောက်ပင်လယ်ပြင်မှာလှိုင်းကြီးလေထန်နေတဲ့အခြေအနေတွေအပါအဝင်ပင်လယ်တွင်းအခြေအနေကြောင့်အဟန့်အထားဖြစ်စေတယ်လို့တရုတ်သေးယူပို့ဆောင်ရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်။ပျောက်ဆုံးနေတဲ့သင်္ဘောသားတွေကိုရေမိုင်စတူယန်မိုင်900အတွင်းရှာဖွေရေးလုပ်ငန်းတွေမှာတော့တရုတ်တောင်ကိုရီးယားနဲ့အမေရိကန်ရေတပ်တို့ကသင်္ဘောတွေလေယာဉ်တွေနဲ့ဆောင်ရွက်နေပါတယ်။မနေ့တနင်္လာနေ့တုန်းကတော့သင်္ဘောပြည့်အနီးကတေဆုံးသူတဦးရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ပြီးပြောက်ဆုံးနေတဲ့အီရန်နိုင်ငံသား30နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား2ဦးတို့ပါဝင်တဲ့သင်္ဘောသား32ယောက်ထက်ကတအူးဖြစ်မယ်လို့ယုံကြည်တဲ့အကြောင်းဝန်ကြီးဌာနဘက်ကပြောဆိုထားပါတယ်ရှင
်။ဩစတြေးလျနိုင်ငံမှာလိင်တူစုံမဲ့သူအချင်းချင်းလက်ထပ်ထိမ်းမြှားခွင့်ဥပဒေတရားဝင်ပြဋ္ဌာန်းလိုက်ပြီးဖြစ်တာကြောင့်လိင်တူချစ်သူစုံတွဲတွေရဲ့ထိမ်းမြှားကိရိသစာပြုပွဲတွေအများပြားစပြီးတော့တွေ့လာနေရပါတယ်။ခုလိုဩစတြေးလျမှာလိင်တူချစ်သူတွေတရားဝင်လက်ထပ်ခွင့်ရလာတာဟာတကယ်တမ်းလို့ညီမအခွင့်အရေးတစ်ခုကိုရရှိလိုက်တာပဲလို့လိင်တူချစ်သူတွေကပြောကြပါတယ်။အချိန်တော်ကြာအတူတွဲလာခဲ့ကြတဲ့ဒိုင်နာရီဘယ်ရိုနဲ့ဒီအန်ဒိုနှူးမဲဘုံမြို့မှာတရားဝင်မင်္ဂလာပွဲကျင်းပနေချိန်စစ်တီမျိုးကစန်တန်နီယိုပန်းချာမှာလည်းအလားတူမင်္ဂလာပွဲတစ်ပွဲကိုတွေ့ခဲ့ရပါတယ်။အဲ့ဒီမင်္ဂလာဇုံတွဲကတော့တနှစ်အရွယ်သူတို့ရဲ့သမီးငယ်လေးဟာအခုဆိုရင်လိင်တူမိဘနှစ်ပါးရဲ့ပေါင်းစပ်မှုကိုတရားဝင်အတိအမှတ်ပြုတဲ့နိုင်ငံတစ်ခုမှာကြီးပင်းခွင့်ရမယ်အရေးကိုဝန်သာရတဲ့အကြောင်းပြောပါရစေ။ဩစတြေးလျနိုင်ငံမှာလိင်တူစုံမတ်သူတွေအချင်းချင်းတရားဝင်လက်ထပ်ထိမ်းမြှားခွင့်ကိုအများစုကထောက်ခံကြောင်းတနိုင်ငံလုံးအတိုင်းအတာနဲ့ပြုလုပ်တဲ့လူမှုစစ်တမ်းတစ်ခုမှာဖော်ပြခဲ့ပြီးတဲ့နောက်ဩစတြေးလျလွှတ်တော်မှပြီးခဲ့တဲ့ဒီဇင်ဘာလကဒီကိစ္စတရားဝင်ခွင့်ပြုဖို့မဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဂျပန်ကိုလိုနီတပ်ဖွဲ့တွေကလိင်ချွန်နီအဖြစ်အတ္တမခိုင်းစေခံခဲ့ရတဲ့ပျော်ရွှင်စက်အမျိုးသမီးတွေအရေးတောင်ကိုရီးယားနဲ့ဂျပန်ကြား2015ခုနှစ်ကရရှိထားတဲ့သဘောတူညီချက်ကို ပြန်လည်ညှိနှိုင်းမှာမဟုတ်ဘူးလို့တောင်ကိုရီးယားကပြောဆိုလိုက်ပါတယ်။အရှင်သမ္မတပတ်ကွန်ဟေလက်ထက်ကအတည်ပြုခဲ့တဲ့တောင်ကိုရီးယားနဲ့ဂျပန်ကြားတရားဝင်သဘောတူညီချက်ကိုညှင်းပယ်လို့မရဘူးလို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကဒီကနေ့ဆိုးလ်မြို့တော်မှာသတင်းထောက်တွေကိုပြောဆိုခဲ့တာပါ။1930ပြည်နှစ်ကနေ1945ခုနှစ်ကြားကိုရီးယားကျွန်းဆွယ်မှာဂျပန်တို့ဖိနှိပ်အုပ်ချုပ်မှုအတွင်းဂျပန်တပ်ဖွဲ့တွေရဲ့လုပ်ရက်တွေကိုဝန်ကြီးချုပ်ရှင်ဆိုအာဘေကတောင်းပန်ဖို့နောက်ထိခိုက်ခံစားခဲ့ကြရသူတွေကိုထောက်ပံ့ရေးချမ်းမုံငွေအဖြစ်ဒေါ်လာ8သန်းပေးဖို့ဂျပန်ဘက်ကသဘောတူထားတာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံလုံးဆိုင်ရာတက္ကသိုလ်များအားကစားအဖွဲ့ချုပ် NCAA ဘောလုံးပြိုင်ပွဲရဲ့နောက်ဆုံးဖိုင်နယ်မှာတော့အာလဘားမားတက္ကသိုလ်ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အာလဘားမားတက္ကသိုလ်နဲ့ဂျော်ဂျီယာတက္ကသိုလ်တို့တင်းလာနေကနောက်ဆုံးဘောလုံးပွဲအဖြစ်ကစားကြတာမှာအာလဘားမားအသင်းဟာနောက်ကနေလိုက်ကစားခဲ့ပြီးမှအချိန်ပိုမှာအနိုင်ရသွားတာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်မယ်ရီယက်တ်မြို့မှာကျင်းပတဲ့ဒီအမေရိကန်ဘောလုံးပွဲကိုသမ္မတဒေါ်နယ်ထရမ့်လည်းတက်ရောက်အားပေးခဲ့ပါတယ်။ပထမပိုင်းမှာဂျော်ဂျီယာတက္ကသိုလ်က 13-3 နဲ့ရှေ့ကနေဦးဆောင်နေခဲ့တာပါ။အဲ့နောက်တော့အာလဘားမားတက္ကသိုလ်ဘက်ကကွာတာဘက်နေရာကိုအရန်လူတွာတာဂိုဘလူဝါနဲ့အစားထိုးပြီးတော့တိုက်ဆွတ်ဆင်နိုင်ဖို့ကြိုးစားခဲ့ပြီးတော့သူကအာလဘားမားတက္ကသိုလ်အသင်းတက်တောင်း3ချိန်နဲ့အနိုင်ရအောင်လုပ်ပေးနိုင်ခဲ့ပါတယ်။ဒါဟာအာလဘားမားတက္ကသိုလ်အတွက်တော့2009ခုနှစ်နောက်ပိုင်းမှာ NCAA ဘောလုံးချန်ပီယံဆုကို5ချိန်မြောက်ရရလည်းဖြစ်ပါတယ်။မနေ့တုန်းကတော့အာလဘားမားတက္ကသိုလ်အသင်းဟာဖိုင်နယ်မှာနောက်ဆုံးစက္ကန့်ကျမှကလမ်ဆန်အသင်းကိုရှုံးနိုင်ခဲ့တာဖြစ်ပါတယ်။မနေ့တနင်္လာနေ့ကပွဲမှာလည်းပွဲပြီးဖို့စက္ကန့်ပိုင်းအလိုအမှတ်တူဖြစ်နေတဲ့အချိန်မှာအာလဘားမားအသင်းကဂိုးပေါက်လွဲချော်သွားတာကြောင့်အနိုင်ရမယ့်အစအချိန်ပိုကန်ခဲ့ရပြီးတော့အချိန်ပိုကျမှဂျော်ဂျီယာက23-20နဲ့ပြန်ပြီးဥဆောင်ခဲ့ပြီးမယ်အာလဘားမားကနောက်ဆုံးမှာတိုက်ဆစ်ပြန်ဆင်ပြီးတော့တက်ရှောင်းရပြီးအနိုင်ရသွားတာဖြစ်ပါတယ်ခင်ဗျာ
ဖန်စီထင်းထင်းခံထားတဲ့ Writers သတင်းဌာနကမြန်မာသတင်းတောင်နှစ်ဦးကိုချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်သမ္မတဟောင်းဘေးကလင်တန်ကတင်းလာနေကတောင်းဆိုပါတယ်လွတ်လပ်တဲ့လူပေါင်းဖွဲ့စည်းတစ်ခုအတွက်သတင်းလွတ်လပ်ခွင့်ရှိဖို့အရေးကြီးတယ်လို့ဘယ်လိုနေရာဒေသမှာပဲဖြစ်ဖြစ်သတင်းထောက်တွေကိုဖန်စီထင်းထင်းတာလက်ခံနိုင်စရာမရှိဘူးလို့ရေးသားခဲ့တာပါရှင်
Direct from Washington, the voice of America, VOA. ထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်နိုင်ငံတော်လျှော့ဝှက်ချက်ဥပဒေနဲ့ Riders သတင်းထောက်နှုတ်ဖန်ဆီးခံထားရတဲ့အခြေအနေဟာစိုးရိမ်စရာကောင်းတဲ့နောက်ဆက်မှုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာ EU တန်အမတ်ကြီးကပြောကြားပြီးသူတို့ကိုအမြန်ဆုံးပြန်လုပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ထံကိုစာရေးသားပေးဖို့တောင်းဆိုထားပါတယ်။သတင်းထောက်ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုအင်းစိန်မြို့နယ်မြောက်ပိုင်းခရိုင်တရားရုံးမှာတူတရအကြိမ်ရုံးထုတ်စစ်ဆေးဖို့ရှိနေချိန်မှာသူတို့ကိုလုပေးဖို့တောင်းဆိုမှုတွေထပ်ပြီးတော့ထွက်ပေါ်လာတာဖြစ်ပါတယ်။သတင်းအဖြစ်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်မမြင်မြင်ခိုင်ကပြောပြချားပါရဲ့ရှင
်။ Writer သတင်းဌာနကသတင်းတော်နှုတ်ကိုပြန်လွှတ်ပေးဖို့တောင်းဆိုစာကိုမြန်မာနိုင်ငံဆိုင်ရာ EU ဥရောပတမကတမ်မတ်ကြီးကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတီးတန့်စာပေးပို့ခဲ့ပါတယ်။တမ်မတ်ကြီး Christian Smith ကစာပေးပို့ခဲ့တာကို EU တန်ယုံကအတည်ပြုပေမဲ့စာထဲမှာပါတဲ့အကြောင်းအရာအသေးစိတ်ကိုပြောဖို့တော့ညှင်းဆိုပါတယ်။ဒါပေမဲ့ Writer သတင်းထဲမှာဖော်ပြချက်အရာဆိုရင်အခုလိုသတင်းတောက်တွေကိုဖန်ဆီးတာဟာသတင်းတောက်တွေအပေါ်အထူးသဖြင့် Writer သတင်းဌာနရဲ့သတင်းတောက်တွေအပေါ်စိုးရိမ်စရာနောက်ဆက်မှုဖြစ်တယ်လို့យေတာထားပါတယ်။သတင်းတောက်တွေအနေနဲ့စိုးရိမ်မှုကင်းစွာ၊ချင်းချောက်မှုကင်းစွာ၊ဖန်ဆီးခံရမှုနဲ့အေးအေးယူခံရမှုကင်းစွာနဲ့လွတ်လွတ်လပ်လပ်သတင်းယူခွင့်ရှိတဲ့လို့ EU 28နိုင်ငံကိုကိုးစားပြုတဲ့တန်အမတ်ကြီးကပြောပါတယ်။ဖန်ဆီးခံထားရတဲ့သတင်းတောက်တွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားဖို့နဲ့သူတို့ကိုအမြန်ဆုံးပြန်လွတ်ဖို့လဲတန်အမတ်ကြီး Schmidt ကပေးပို့တဲ့စာထဲမှာရေးသားထားကြောင်း Writer သတင်းဌာနမှာဖော်ပြထားပါတယ်။အလားတူပဲ American သမ္မတဟောင်း Bill Clinton ကလည်းတင်းလာနေက Writer သတင်းတောက်နှစ်ဦးကိုချက်ချင်းပြန်လွတ်ဖို့သူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားတောင်းဆိုခဲ့ပါတယ်။အင်းစိန်အကျဉ်းထောင်မှာဖန်ဆီးထိမ့်သိမ်းခံထားရတဲ့ Writer သတင်းဌာနကသတင်းတောက်ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုမနက်ဖြန်ဇန်နဝါရီ10ရက်နေ့မြောက်ပိုင်းခရိုင်တရားရုံးမှာဒုတိယအကြိမ်ရုံးထုတ်ဖို့ရှိနေတာပါဒုတိယအကြိမ်ရုံးထုတ်ဆက်စည်းမယ့်အခြေအနေနဲ့ပတ်သက်လို့တရားလွတ်တော်ရှိနေဦးတန်းစောအောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ဒီနေ့မြောက်ပိုင်းခရိုင်တရားရုံးကိုသွားတယ်တရားသူကြီးနဲ့တွေ့တယ်မနက်ဖြန်ရုံးထုတ်မှာပါဗျမနက်ဖြန်အမှုစစ်မှာမဟုတ်ဘူးကြာအမှုတင်မှာဖတ်တယ်မှာဖတ်တင်ပြီးတော့မှဘာပုံမှဘာဘလိုဆက်ကျုံကျောင်းတရားရုံးဘာဘလိုပုံမှနဲ့ဆွဲတင်နေဆိုတာကျွန်တော်တို့သိရမှာရှိပါပါကျွန်တော်တို့ကဒီဟိုဆက်ထုတ်လာတဲ့အမှုပေါ်မှာ အကောင်းဆုံးရေသာကြည့်ရှင်းဖို့ပြင်ဆင်ထားပါတယ်။ဒီသဘောကံသူတွေအနေနဲ့ရာသီရန်ကြီးလေးတဲ့ပုံမှန်လေးနဲ့ရာသီဒုက္ခနာကတော့ဟိုဒီဟာကိုကျွန်တော်တို့ဥပဒေကြောင်းရပဲဖြည့်ရှင်းဖို့အတွက်ဆောင်ရွက်နေပါတယ်။
ရိုက်တာသတင်းတောင်နှုတ်ကိုအမြန်ဆုံးပြန်လွှတ်ဖို့ပြည်ရင်းပြည်ပမီဒီယာအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေတောင်းဆိုသလိုမျိုးအမြန်ဆုံးပြန်လွှတ်စေချင်ကြောင်းလည်းဦးတန်းစောအောင်ကပြောပါတယ်
။ပြန်လွှတ်လာဖို့ညွှန်လင်းပါတယ်။အဲတော့ဒီမှာဒီနှစ်ပြန်တရားဆွဲတင်ပြီးတဲ့အပေါ်မှာမှဒီပုံမှန်လေးနဲ့နောက်တစ်ခါတို့ဘယ်လိုလေးအဲပြန်ပြီးတော့ရုပ်သိမ်းမလဲအဲ့ဒါကျွန်တော်တို့ဆောင်ကြည့်ရမှာပေါ့။
သတင်းတောင်အုပ်ကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ညကရန်ကုန်မြို့မင်္ဂလာတုံမြို့နယ်ကအမှတ်3ဝေးပြေးလမ်းမှာရဲတပ်ဖွဲ့ကနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဖမ်းဆီးခဲ့တာပါ။ရိုက်တာသတင်းတောင်အုပ်ဟာရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့ညစာစာရင်းတွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက်ဖမ်းဆီးခံရတာကြောင့်ထောင်ချောက်ဆင်ဖမ်းဆီးခံရသလားဆိုတဲ့သုံးသပ်မှုတွေရှိနေသလိုသတင်းတောင်အုပ်ကိုစာရွက်စာတမ်းတွေပေးခဲ့တဲ့ရဲဝန်ထမ်းတအုပ်ကိုဘလို့အရေးယူမလဲဆိုတာကိုလည်းတိတိကျကျမသိရသေးပါဘူးရှင်။
ဖန်စီခန်ရိုက်တာသတင်းထောက်တွေကိုလွှတ်ပေးဖို့ EU သံအမတ်ကြီးကတိုင်ဆိုလိုက်ကြောင်းမှမြင်မြင်ခိုင်ကအမေမြန်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုလိုင်းဒိုမီတာ19 25 30တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ရှမ်းပြည်နယ်ဘက်ကသတင်းဖက်ဆက်ရအောင်ပါ။မငိမ့်ချမ်းနိုင်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမုဆဲခရိုင်မုံကိုဒေသမှာမြမတက်မရော်ပိုင်း area အတွင်းထင်းခွေရှာတဲ့ရွာသား9ဦးဟာမြေမြုပ်မိုင်းနှစ်ကြိမ်နေမိတာကြောင့်ထိခိုက်ဒဏ်ရာရပြီးတရုတ်နိုင်ငံမန်စီစီယုံမှာဆေးဝါးကုသခံရပါတယ်။ဒဏ်ရာရသူတွေကိုဒီကနေ့မှခွဲစိတ်ပြစ်စီခဲ့လို့ဒေသခံတွေကဆိုပါတယ်ဒီအခြေအနေကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်မုံကိုဒေသမှာမြေမြုပ်ဘုံနေမိလို့ဒေသခံရွာသား9ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးစေယုံနိုင်ငံမန်စီမြို့စေယုံမှာဆေးဝါးကုသခံရရတာပါမုံကိုဒေသခံရွာသား9ဦးဟာမနေ့ကမုံကိုဒေသမန်တက်ကုံတမတတလက်အောက်ခံတပ်ရဲ့တပ်ပိုင်မြေဧရိယာတွင်ထင်းရှားပွေရင်မြေမြုပ်ဘုံနေမိတာဖြစ်တယ်လို့မုံကိုဒေသခံဦးမုံလောကပြောပါတယ
်နေ့က7နာရီခွဲလောက်ပေါ့နော်အဲ့ဒီမန်တက်ကအခုဒီအမျိုးသားတွေနဲ့ပုံထားတဲ့ကွာဆိုတော့ပြီးရင်တင်းထော်ရလဲပါတယ်သူလည်းတင်းတက်တုံးမှုတွေမှာအဲ့ဒါသူကထင်းတက်ခွေတာမန်တက်ကုံးပေါ့နော်အဲ့ဒီစစ်တပ်ရှိရဲ့စစ်တပ်နေနေပေါ့နော်ကောင်းကောင်းမှန်းမှန်းသူကထင်းတက်ခွေတာအဲ့ဒါပထမဦးဆုံးခောက်သိနေတယ်နေနေဖောက်ခွဲတာကတော့အဲ့ဒီသူတို့နောက်ဆုံးကအနေချင်းတန်ရပြန်ရနည်းနည်းကပ်ပါရဲ့အဲ့ဒီကပုံထားတော့နော်ဒီလူအမှပြန်တပူးနေပြန်ဆင်းလာဆင်းလာတဲ့ခါကျတော့အဲ့ဒီမှာနောက်တော့တစ်ခေါက်ပြန်တက်နေမိတယ်တက်နေမိတဲ့ခါကျတော့ပြန်တော့ဆရာတယောက်ကလည်းလောလောဆယ်ချင်ရတော့ချက်လိုက်ရတာပေါ့နော်ပြီးရင်တယောက်ကကျတော့တော်တော်လေးအချိန်ကြီးဆိုးတဲ့အချိန်ကြီးထိရောက်နေတာပေါ့နော်နောက်ဦးစလုံးကကျတော့မိုင်းမဖြစ်ကြတက်နေမိတဲ့ခါကျတော့အမှအတော်လေးတော့ဆိုးတာပေါ့နော်မျို
းမန်တကုန်းကအရင်ကကြေးရဟောင်းဖြစ်ပြီးတော့2010ခုနှစ်မှာတမတော်ကနေတပ်ပိုင်မြေဖြစ်စိမ့်ယူခဲ့တာဖြစ်တယ်လို့ဒေသခံရွာသားတွေကပြောပါတယ်သိမ့်ခွေတဲ့ရွာသား9ဦးဟာမိုင်းနစ်နေမိကြတာဖြစ်ပြီးထိခိုက်ဒဏ်ရာရရှိခဲ့တာဖြစ်သလိုအခုခါတရုတ်နိုင်ငံမန်စီစေယုံမှာဆေးဝါးကုသခံရပါတယ်။မွန်ဂိုဒေသဟာမူဆဲခရိုင်ထဲမှာရှိတယ်ဆိုပေမဲ့တရုတ်နယ်စပ်နဲ့နှိစပ်နေတာကြောင့်ဒဏ်ရာရသူတွေတရုတ်နိုင်ငံမန်စီစေယုံမှာစတက်ရကုသနေတာလည်းဖြစ်ပါတယ်။ထိခိုက်ဒဏ်ရာရသူ9ဦးနဲ့က3ဦးဟာခွဲစိတ်ကုသမှုခံယူနေရတာပါ။တိမ်မက်မှာခွဲစိတ်ကုသမှုပြီးစီးခဲ့ပြီလို့မွန်ဂိုဒေသကဥပောင်းတော်ကပြောပါတယ်။
ကိုကခက်ခန်းဝင်နေလည်းဝင်ပြီးကိုကဒုနာရပြဲရတော့မရှိတော့ဘူးပြန်ပြီးရလာတယ်ကိုကအမေကတော့တို့ဟာဒုနာတချို့တွေကတတိမိနေတယ်ဆိုတော့ဒီနေ့တော့တဖြစ်တည်ရတယ်သူ
အခုလိုတပ်ဧရိယာတွင်မြေမြုပ်မိုင်းနေမိတဲ့ဖြစ်စဉ်ပေါ်မှာတပ်မတော်ဘက်ကရေးယူဆောင်ရွက်တာမျိုးမရှိသေးဘူးလို့မွန်ဂိုဒေသကဥမုံလောကပြောပါတယ
်အခုတည်းကတော့ဒီဆင်းရဲတဲ့အဖြစ်ကြတော့ဒီတပ်မတော်ဘက်ကနေကြတော့ဘာမှလုပ်ပြရတော့မရှိသေးဘူး
အမည်မဖော်လိုသူမူဆယ်မြို့ခံရဲရာရှိသူကတော့နေမြခံတမတော်ရဲ့ကန့်တနိုင်မြေထဲဝင်ရောက်တဲ့အတွက်အခုလိုအန္တရာယ်ဖြစ်ပွားရတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့တမတော်ဘက်ကနေသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလမှာလည်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ဒေသမှာဘုံပေါက်ကွဲမှုကြောင့်ကျောင်းသားကလေးငယ်တစ်ယောက်သေဆုံးပြီး၄ယောက်အပြင်းထန်ဒဏ်ရာရရှိသွားခဲ့ပါတယ်။မုံကိုဒေသဟာမြမတမတော်နဲ့မြောက်ပိုင်းမဟာမိတ်စပ်ပေါင်းစုဖွဲ့တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပွားလေးရှိတဲ့ဒေသလည်းဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာလမှာမြောက်ပိုင်းမဟာမိတ်သက်ဖွဲ့တွေကနေမူဆယ်ကုံသူရေးစခန်းနဲ့မုံကူဒေသကိုပြင်မထားတိုက်ခိုက်လာတဲ့အတွက်မြမတမတော်နဲ့စစ်ရေးပြင်းထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွင်မုံကူဖောင်းဆိုင်ဒေသက1000ခန့်ဟာလည်းတရုတ်နိုင်ငံဘက်ကစစ်ဘေးသိမ်းရှောင်ခဲ့ကြရပါတယ်။တမတော်ကနေမုံကူဒေသကိုထိန်းချုပ်နိုင်ပြီးနောက်ပိုင်းတိုက်ပွဲဖြစ်ပွားမှုနည်းလာပြီးဆိုပေမဲ့သွာလာရေးမှာသတိပြုနေရတယ်လို့မွန်ဂိုဒေသခံဥပောင်းတော်ကပြောပါတယ
်အခုလောဆယ်ဆိုကျွန်တော်တို့ဒီမွန်ဂိုနာတဝက်တော့ဖြစ်စီကြတော့ရှိပါတယ်နဲ့အရင်တော့လည်းမျိုးသွားရလာရတဲ့ဆိုတာသတိထားရတာပေါ့နော
်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးတပ်မတော် ဒီအနယ်လေးတန်းပလောင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆင်ဆက်မပြတ်ဖြစ်ပွားနေသလိုတိုက်ပွဲတွင်ဒေသခံကြေးရွာသားတွေဟာဘေးလွတ်ရာစစ်ဘေးသိမ်းရှောင်နေရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကုန်လောက်မှာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နဲ့နိုင်ဆာမြို့နယ်ဒေသတွင်မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တွေကြားစစ်ရေးသိမ်းမှန်နေစေချင်နေကြောင်းဒေသခံတထောင်ကျော်ဟာကြောင်မဲမြို့မှာစစ်ဘေးသိမ်းရှောင်နေကြရပြီးဒီကနေ့ထိတော့နေရရင်းကိုမပြန်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ငံအင်တာနက်ပေးဖို့တော်ရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဒီကနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင
်တော်ရစီများရှင်ပြည်အောင်စုငယ်ငယ်ရေးညီလာခံ21ရာစုပင်လုံးတတိယအကြိမ်ဆွေးနွေးပွဲဒီလာထဲမှာကျင်းပဖို့ရှိနေချိန်မှာပဲတိုင်းသားနေမျိုးတွေမှာတိုက်ပွဲတွေတွေလည်းထွက်ပေါ်နေရပါငယ်ငယ်ရေးနှစ်ဖြစ်နဲ့တတ်မှတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထက်ဒီနေ့မှာပြည်တွင်းငင်းငင်းရေကိုမျှော်လင့်နိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ VOA ရဲ့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးခြင်းတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါသေးတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်သလိုVOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုက်ရိုက်လေးလာအစီအစဉ်မှာကြိုဆိုပါလိမ့်ရှင
်။ VOA မြန်မာပိုင်းရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန့်အစီအစဉ်ကိုအပတ်စဉ်စနေနေ့အင်္ဂါညတွေမှာအသစ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မှာဖဲဆက်ရအောင်ပါ။နှစ်နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်အခုဒီကနေ့အင်္ဂါနေ့မှာလုပ်တဲ့ကိုရီးယားနိုင်ငံထိပ်သီးအစည်းအဝေးကိုတကမ္ဘာလုံးကဆောင်ကျင်းနေကြပါရစေ။တောင်ကိုရီးယားနိုင်ငံမှာရှေ့လာတဲ့ကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲမှာဝင်ရောက်ရှင်မြိုင်ဖို့မြောက်ကိုရီးယားနိုင်ငံကကိုယ်စားလှယ်အဖွဲ့လုပ်မယ်ဆိုပြီးအစည်းအဝေးကနေအဖြေထွက်ခဲ့ပါရစေ။နှစ်ဖက်နယ်စပ်ကပမန်ကျွန်းကျေးရွာမှာလုပ်တဲ့ရှရှားပပတီတွေ့ဆုံမှုဟာကိုရီးယားနိုင်ငံဆက်ဆံရေးပြန်လည်လမ်းပွင့်လာဖို့ဖြစ်လာနိုင်မယ်ဆိုပြီးတော့တောင်ကိုရီးယားပြည်သူတွေအကြမျှော်လင့်ချက်တွေကလည်းရှိလာပါတယ်။ VOA သတင်းထောက်ဆလာတီစာဟုတ်ရေးသားပေးပို့တဲ့သတင်းလွှာကိုကိုသားညုံကပြောပြထားပါတယ်ရှင
်။အခုလိုမျိုးမြောက်ကိုရီးယားအရာရှိတွေနဲ့ဆွေးနွေးမယ်ဆိုတဲ့ကိစ္စကိုတောင်ကိုရီးယားနိုင်ငံသားတွေကကြိုဆိုကြပါတယ်။အဓိကချက်ကတော့အခုဒီရှေ့လတောင်ကိုရီးယားနိုင်ငံမှာလုပ်မဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲကာလအတွင်းကိုရီးယားကျွန်းဆွယ်ပေါ်မှာမြောက်ကိုရီးယားရဲ့ဒုံးလန့်နဲ့တွေဆန်သက်ပြစ်လွတ်တာမျိုးမရှိသေးကြတာပါဒီအားစားပြိုင်ပွဲကိစ္စအတွက်တန်တမာရေးညှိနှိုင်းမှုတွေကနေစစ်ပွဲတွေကိုရှောင်နိုင်မဲ့ခြေလှမ်းတလှမ်းလေးဖြစ်သွားစေဖို့စိုးမျိုးခံဂိုဆောင်နမ်ကလူလာပါတယ
် Sportsdiplomacy
and the South encountering the North in Pyeongchang ကျွန်းဆွယ်ပေါ်မှာ
ပြိုင်ပွဲတွေမြောက်ကိုရီးယားနဲ့တောင်ကိုရီးယားတွေ့ဆုံကြတဲ့အားစားကိစ္စတန်တမာရေးဆောင်ရွက်မှုကတဆင့်စစ်ပွဲဖြစ်နိုင်ခြေအန္တရာယ်ကနေခြေတလှမ်းဆုတ်သွားနိုင်မှာပါ
ဒါပေမဲ့လို့လေဒီဆွေးနွေးပွဲဟာအားကစားကိစ္စကနေပြီးတော့မြောက်ကိုရီးယားနျူကလ িয়ার ကိစ္စအစီအစဉ်အထိပြောနိုင်ဆိုနိုင်ဖို့တောင်ကိုရီးယားဘက်ကပြည်သူအများပြားကမျှော်လင့်နေပါတယ်။သူတို့မှာဒီမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကြောင့်စိုးရင်စစ်တွေနဲ့အတော်လေးကိုပင်ပန်းခဲ့ရပါတယ်။ဒါကြောင့်လည်းနျူကလ িয়ার ကိစ္စဖြေရှင်းနိုင်ရေးအထိကိုမျှော်လင့်တဲ့အကြောင်းစိုးမျိုးခံနောက်တူဖြစ်တဲ့ကန်ဂျုံဒေးကပြောပါတယ
်။1차적으로는평창올림픽을안전하게치르는것이중요하고그다음에는좀더나아가지고
ထမသုံးအချက်ကတော့ပျုံချန်းအိုလံပစ်ပြိုင်ပွဲကိုဘေးကင်းလုံခြုံစွာကျင်းပနိုင်ဖို့ပါ။ဒါပေမဲ့လည်းနျူကလ িয়ার အရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးပြောဆိုမှုတွေလည်းအစာပြောနိုင်လိမ့်မယ်လို့တော့ကျွန်တော်ထင်ပါတယ
်။ဆွေးနွေးပွဲရလက်အဖြစ်ကတော့တောင်ကိုရီးယားနိုင်ငံမှာကျင်းပမယ့်ဆောင်းရာသီအိုလံပစ်ပြိုင်ပွဲကိုမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဆီလို့မယ်ဆိုတာပါ။အဲ့ကိုယ်စားလှယ်အဖွဲ့တွေမှာအားကစားသမားတွေပြင်အစိုးရတာဝန်ရှိသူတွေနဲ့သတင်းတောက်တွေလည်းပါဝင်ကြပါလိမ့်မယ်။အားကစားပြိုင်ပွဲအဖွဲ့နဲ့အပိတ်ခန်းသားတွေမှာကိုရီးယားနှစ်နိုင်ငံကကစားသမားတွေအတူချီတက်ဖို့ဆိုပြီးတော့တောင်ကိုရီးယားဘက်ကအဆိုပြုထားတယ်လို့ကိုရီးယားနှစ်နိုင်ငံပေါင်းစည်းရေးတောင်ကိုရီးယားဝန်ကြီးကပြောပါရယ်။ဒါ့အပြင်နှစ်နိုင်ငံစစ်ပွဲအတွင်းကွဲကွာခဲ့ကြတဲ့မိသားစုတွေတွေ့ဆုံနိုင်ရေးအစီအစဉ်ကိုလည်းပြန်လုပ်ဖို့တောင်ကိုရီးယားနိုင်ငံဘက်ကအဆိုပြုထားပြီးတော့နှစ်နိုင်ငံတင်းမာမှုတွေရော့ကျစေရေးနောက်ထပ်ဆွေးနွေးပွဲတစ်ခုလည်းထပ်လုပ်ဖို့ကာလန်ထားပါရယ်။စစ်တွင်ကွဲကွာခဲ့ကြတဲ့မိသားစုတွေနဲ့ပြန်လည်တွေ့ဆုံနိုင်ဖို့အတွက်မျှော်လင့်ဆောင်စားနေကြတဲ့တောင်ကိုရီးယားနိုင်ငံသားတက်ကြီးရွယ်ကို6000လောက်ရှိနေတာပါ။ဒါကြောင့်လည်းလူသားချင်းစာနာမှုကိစ္စရပ်ကိုလည်းဆွေးနွေးနိုင်ဖို့မျှော်လင့်တယ်လို့တောင်ကိုရီးယားနိုင်ငံဒွန်ဂော့တက္ကသိုလ်ကခင်ဗျုံဟွန်းကပြောပါရတယ
်။ Most of the talk will be about the Pyeongchang Olympics and the rest could be about
ဒီမှာ Olympic ပြိုင်ပွဲကိစ္စကိုအဓိကပြောကြမှာပါ။ကွဲကွာနေတဲ့မိသားစုတွေပြန်လည်တွေ့ဆုံရေးမြောက်ကိုရီးယားမှာရှိတဲ့ကလေးနဲ့ကိုဝင်ဆောင်မိခင်တွေကိုအကူအညီပေးဆရလူသားချင်းစာနာကူညီမှုကိစ္စတွေကိုလည်းအနေချင်းဆွေးနွေးမှာပါ
သူတို့ဟာကဘာကြီးအတွက်ပြဿနာရှာလို့သူတွေမဟုတ်ဘူးဆိုတာကိုပြသဖို့အတွက်မြောက်ကိုရီးယားနိုင်ငံဘက်ကလူလာတယ်လို့နိုင်ငံရေးကက်ခတ်ကင်မီယွန်ဟွန်းကစီဝေးမတိုင်ခင်မှာတုံ့တက်ပြောခဲ့ပါတယ်
平昌オリンピックで
By participating in the Olympics North Korea wants to show the world that it's not
just about the time period တိုင်းပြည်ဖြစ်တယ်သူတို့ခေါင်းဆောင်ကင်ဂျွန်ဝါလည်းတခြားခေါင်းဆောင်တွေလိုပဲပြန်ဖတ်မယ်မြောက်ကိုရီးယားနိုင်ငံဟာတခြားကမ္ဘာတိုင်းပြည်တွေလိုတိုင်းပြည်ဖြစ်တယ်သူတို့ခေါင်းဆောင်ကင်ဂျွန်ဝါလည်းတခြားခေါင်းဆောင်တွေလိုပဲဖြစ်တယ်ဆိုတော့ဒီ Olympic ပြိုင်ပွဲမှာသူတို့ပါဝင်ခြင်းအပြင်ပြသလိုတာပါ
ပြီးခဲ့တဲ့နှစ်အတွင်းမှာတော့မြောက်ကိုရီးယားဒုံးကျည်ဆန္ဒမှုတွေလုပ်ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အုန်တို့အကြားအပြန်လည်စကားနဲ့ရန်စပြုခဲ့ကြပါတယ်။ဒီအတွက်နျူကလ িয়ার စစ်ပွဲကြီးတွေများဖြစ်လာမလားဆိုပြီးတော့စိုးရိမ်ပူပန်မှုတွေလည်းရှိခဲ့ပါတယ်။တရုတ်နိုင်ငံကတော့မြောက်ကိုရီးယားနိုင်ငံနဲ့ဆွေးနွေးပွဲတွေပြန်လုပ်ဖို့အတွက်အချိန်ချင်းကိုတိုက်တွန်းနေပါတယ်။ပိုဟန်မင်းကြီးကလည်းနျူကလ িয়ার လက်နက်အသုံးပြုမှုကိုနိုင်ငံတကာမှတရားဝင်ပိတ်ပင်တားမြစ်ဖို့နဲ့ကိုရီးယားကျွန်းဆွယ်မှာဆွေးနွေးညှိနှိုင်းမှုတွေပြန်ဖြစ်လာအောင်လုပ်ကြဖို့နိုင်ငံတကာတန်တမာတွေကိုတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့ကတော့သူ့ရဲ့နျူကလ িয়ার ရည်မှန်းချက်ကိုရန်နာပွဲမရှိဘူးလို့သုံးသပ်သူတွေကယူဆပါတယ်။သမ္မတထရန့်ကတော့အခုဒီကိုရီးယားနှစ်နိုင်ငံဆွေးနွေးပွဲကိုကြိုးစားပါတယ်။ဒါပေမဲ့လို့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ကိုတော့သူလက်ခံလို့မရဘူးလို့ပြောခဲ့ပါတယ်ခင်ဗျာ
။ကိုသားညွန်ဦးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။တောတာရှင်တွေနားဆင်လို့ရတဲ့တဲ့ချင်းတွေတောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်885ဗဟုစာရိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့ဆိုတဲ့ကတော့013-3188-555လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်။ခရော့ချန်ရှိနေတဲ့အချိန်တွင်းနောက်ဆုံးရတဲ့အချင်းချုပ်ကိုမှတင်ငင်ထိုက်ကပြောပြပေးပါဦ
း။တောင်ကိုရီးယားနိုင်ငံမှာရှေးလာတွင်ကျင်းပမဲ့ပျုံချန်းဆောင်းရသည့်အိုလံပစ်ပြိုင်ပွဲကိုအဆင့်မြင့်ကိုယ်စားလှယ်အဖွဲ့ဆစ်လွတ်ဖို့မြောက်ကိုရီးယားနိုင်ငံကသဘောတူလိုက်ပါပြီ။တောင်ကိုရီးယားနဲ့မြောက်ကိုရီးယားတာဝန်ရှိသူတွေနှစ်နှစ်အတွင်းပထမဆုံးအချိန်ဖြစ်ဒီကနေ့တွေ့ဆုံခဲ့စဉ်အတွင်းမြောက်ကိုရီးယားဘက်ကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းဆယ်စုနှစ်နှစ်ခုနီးပါးကြာနေထိုင်ခဲ့ကြတဲ့အယ်ဆာဗေဒိုနိုင်ငံသား2,600ကျော်ကိုပေးထားတဲ့ယာယီအကာအကွယ်ပေးမှုတည်တံတိုးပိတ်ရေးကိုအမေရိကန်အစိုးရကရပ်ဆိုင်းတော့မှလို့အစိုးရအကြီးတန်းတာဝန်ရှိသူတွေကမနေ့တနင်္လာနေ့မှာပြောပါရတယ်။2000ခုနှစ်မြေငလျင်ကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့ပြီးတဲ့နောက်အမေရိကတိုက်အလဲပိုင်းနိုင်ငံကနေရောက်လာကြတဲ့လူထောင်ပေါင်းများစွာကိုပေးထားတဲ့ယာယီအကာအကွယ်ပေးမှုကို2019ခုနှစ်စက်တင်ဘာလ9ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးကသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံမေးမြန်းခွင့်အလားအလာနဲ့ပတ်သက်ပြီးသမ္မတရဲ့တရားရေးအဖွဲ့နဲ့ဆွေးနွေးခဲ့ပါတယ်။နှစ်ဖက်တို့ပြီးခဲ့တဲ့လကတွေ့ဆုံခဲ့ကြပြီးဒီကိစ္စနဲ့နှိဆက်သူတွေအဆိုအရတော့ဖြစ်နိုင်ခြေရှိတဲ့တွေ့ဆုံမေးမြန်းမှုနဲ့ပတ်သက်ပြီးအတိအကျဘာမှမရှိသေးဘူးလို့ပြောဆိုကြပါတယ်။2018ခုနှစ်နှစ်သစ်ကိုကူးပြောင်းလာရပ်ပိုင်းမဲ့ရှိသေးပေမဲ့လည်း2020မှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲကသတင်းစာကောင်းကြီးပိုင်းတွေမှာစပြီးတော့နေရာယူနေပါပြီ။2020ရွေးကောက်ပွဲမှာရုပ်သံမီဒီယာလုပ်ငန်းတွေနဲ့ချမ်းသာလာတဲ့ကဘာကျော်ဂရေကျော်တတိမာကြီးအိုပရာဝင်းဖရေးကအနေနဲ့သမ္မတထရန့်ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြင်းနဲ့ပတ်သက်ပြီးမနေ့တုန်းကသမ္မတရဲ့လေယံပေါ်မှာမေးမြန်းတဲ့အခါမှာတော့အင်ဖြူရောပြောခွင့်ရကကြိုဆိုလိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကမှတင်ငိထိုက်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rimkas ဖြစ်ပါတယ် VOA American အသံညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒိုမီတာ19kHz 15953ညလိုင်းဒိုမီတာ25kHz 11803ညလိုင်းဒိုမီတာ51kHz 9335နဲ့လိုင်းလမီတာ190kHz 15905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်
This program has come to you from the Voice of America, Washington. From Washington, this